ရခိုင်ပြည်နယ်မြေပုံမြို့နယ်တွေကစညင်းစစ်ဘေးရှောင်စခန်းကိုမင်းညားကစစ်တပ်ကလက်နက်အင်အား3ဝန်းရောက်ဖျက်ဆီးပြီးစစ်ပြေးဒုက္ခသည်တွေကိုနေခွင့်မပေးဘဲလုံခြုံရေးတင်းကျပ်ထားတယ်လို့မြေပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်တွေကဆယ်မြို့နယ်မှာဒုက္ခသည်စခန်း60ကျော်ရှိလာနေပြီးဒုက္ခသည်ဥယျာဉ်ကလည်း 36,000 ကျော်ဖြစ်နေပါပြီ။စားနပ်ရိက္ခာနဲ့နေစရာအခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အထူးသဖြင့်အသက်အန္တရာယ်လုံခြုံမှုမရှိတဲ့အခြေအနေဟာအတော်ဆိုးရိမ်စရာဖြစ်လာနေတဲ့အကြောင်းကုညီကယ်ဆယ်ပေးနေသူတွေကပြောကြပါဗျ။ဒီအကြောင်းမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင
်။ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခသည်ကတသိန်းကျော်အထိရှိလာနေပြီးတော့ဒီစစ်ဘေးပြည်ပခါတွေအတွင်းမှာမတင်ငါမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေရှိပါတယ်။ဒါကြောင့်မလို့ရသားပြည်သူတွေအတွက်ဆူဆူဝါးဝါးလုံခြုံမှုမဲ့နေတဲ့အနေထားပါ။တိုက်ပွဲတွေပြင်းထန်နေစေဖြစ်လို့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပေမဲ့စစ်ဆောင်ပြည်သူတွေကိုအာဏာပိုင်စစ်တပ်ဘက်ကလက်နက်အင်အားသုံးဝင်ရောက်စီးနှင်ပြီးဒုက္ခသည်တွေကိုနေခွင့်မပေးဘဲနှင်ထုတ်တဲ့ဖြစ်ရပ်မနေ့ဇန်နဝါရီလ25ရက်နေ့ညကမြေပုံမြို့နယ်စညင်းကဒုက္ခသည်စခန်းတစ်ခုမှာဖြစ်ပွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါရတယ
်။မနေ့ညပေါ့25ရက်နေ့ည7နာရီလောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဝင်လာပြီးတော့တနက်ပြစ်ပေါက်ပြီးတော့ဝင်လာတယ်လို့ပြောတယ်အပြိုမအဲ့မရွာသားတွေကိုစုခိုင်းတယ်ပေါ့နော်တနည်းအားမစုခိုင်းတယ်ပြီးတော့တဲတွေကိုဖြတ်တယ်အဲမီးရှို့ရယ်အဲနောက်ပြီးတော့ရွာသားတွေကိုဒီမှာမမြင်သင့်ဘူးဒီနေရာမှာစစ်ခန်းချရမယ့်နေရာမဟုတ်ဘူးအဲ့ဒါဆိုရင်တွေ့ရင်ဘာလို့မညာလို့မလဲဆိုပြီးတော့ချင်းချောက်ပြီးတော့ပြောတယ်လူအဲအဲဒီလိုဘက်ကရွာသားတွေကကျွန်တော်ပြင်းပြရအောင်ရနော်အဲဒီလိုကလည်းဘယ်နှစ်ပတ်ကြာမှမြေစာပင်ဖြစ်နေတဲ့ဒုက္ခတွေတွေပါပြည်စီရလည်းမြေမရှိတော့ကျွန်တော်တို့ဒုက္ခရောက်နေကြတယ်မပြည့်မစုံနဲ့အဲလိုရှင်ဒီမှာဒီလိုဖြစ်တာကတော့ကျွန်တော်တို့လူစုအချင်းတန်တယ်လို့ကျွန်တော်မြင်တယ်တော်မဲလို့မြင်တယ်တာဝန်ရှိတဲ့တမန်တော်ကိုယ်တိုင်ကအဲ့ဒီအနိဋ္ဌာယုံဖြစ်အောင်ပုံဖော်နေတယ်ဒုက္ခရောက်အောင်ကြိုးစားနေတယ်ဆိုတဲ့သဘောမျိုးကိုကျွန်တော်မြင်ရတာပေါ့နော်အဲ့ဒါမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်တို့ဘက်ကတော့အသုံးသတ်ပါတယ်ခင်ဗျာနော
်မြေပုံမြို့နယ်စင်ကြီးဒုက္ခသည်စခန်းတာဝန်ခံကိုမိုးဒီကလည်းစခန်းတာဝန်ခံဖြစ်တဲ့သူကိုစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကမေးမြန်းစစ်ဆေးမှုတွေနဲ့စခန်းကိုမီးရှို့ဖျက်ဆီးသွားတဲ့အနေအထားအခုလို VOA မြန်မာပိုင်းကိုပြောပြပါတယ
်ည7နာရီဝန်းကျင်လောက်မှာအဲ့ဒီဗမာစစ်ကြောင်းကနေပြီးတော့ဝင်လာတယ်ခင်ဗျအဲ့ဒီစခန်းနဲ့တဖာလုံးလောက်ကြာသူတို့ဟာတင်းနဲ့တကူရမ်းဖောက်ပြီးတော့ပြစ်ဖောက်ပြီးတော့ဝင်လာတယ်အင်အားကတော့နေရာနီးပါးလောက်ရှိပါတယ်ခင်ဗျအဲ့ဒါနဲ့နေပြီးတော့ကျွန်တော်တို့ဒီကနေပြီးတော့ကျွန်တော်တို့စခန်းကိုဝင်လာတယ်ကျွန်တော်ကနေပြီးတော့အဲ့မှာအယုံခမ်းပါနေပြီးတော့ကျွန်တော်ကအိုက်နေတယ်ခင်ဗျအဲ့ဒါကိုကျွန်တော်နှို့တယ်ဆိုင်လူထဆိုလို့ကျွန်တော်ကိုခိုးပြီးတော့ပြင်ကိုထုတ်လာတယ်ခင်ဗျအဲ့ဒါနေပြီးတော့ကျွန်တော်နေပြီးတော့အဲ့ယုံခမ်းနားမှာထိုင်နေတော့ဒူးထောက်ပြီးတော့ထိုင်နေတော့ကျွန်တော်ကိုအဲ့နားမှာဒီဘက်ကလာဆောက်ပြီးတော့ကျွန်တော်ကိုဆေးပြီးတော့ခေါ်တယ်အဲ့ဒီအချိန်မှာစခန်းယာယီဆောက်ထားတဲ့အဲ့ဒီကိစေးစခန်းထဲမှာရှိတဲ့လူတွေကိုဆွေးထုတ်တယ်ပြီးတော့အဲ့လိုဆွေးထုတ်ပြီးတော့ကျွန်တော်နဲ့တူတူအဲ့မှာတပုံနဲ့ထားတယ်ပြီးတော့အဲ့ဒီစစ်တပ်ကနေပြီးတော့ဝိုင်းပြီးတော့အပေါ်တင်လက်ထောင်ပြီးပြစ်တယ်အဲ့တော့ပြတော့ကျွန်တော်ကနေပြီးတော့အဲ့မှာသူကဘာပြောလဲဆိုတော့ကျွန်တော်ကပြောတယ်ခင်ဗျာအော်မင်းတို့ဒီညမှာဒီနေ့တော့သူကနေခွင့်ပေးတာလေမင်းတို့ဒီညမှာနေလို့မရဘူးမင်းတို့ဒီမနေ့ပြန်ဒီညမှာနေလို့ရှိရင်မင်းတို့အကုန်လုံးပိုက်တက်ပလိုက်မယ်အဲ့လိုဆိုပြီးတော့ပြောတယ်အဲ့တော့ကျွန်တော်တို့အခုဒီမှာအရင်ကဆိုရင်ကျွန်တော်တို့လူအင်းလူကနေပြီးတော့900လောက်ရှိရခင်ဗျာစစ်ပေးတစ်ခွက်တည်းအခုအဲ့လိုသူတို့ကပြောတော့ကြောက်ကြောက်ပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်သူတို့ဖြည့်ဆည်းသွားတာတော့ဗာလေဖြည့်ဆည်းသွားလဲဆိုတော့ယာယီတဲသုံးလုံးကိုသူတို့အကုန်လုံးဖြည့်ဆည်းပလိုက်တယ်ခင်ဗျာပြီးတော့အဲ့မှာယာယီတဲမှာမိုးထားတဲ့အဲ့ဒီအမှုကားတွေသူတို့အဆွဲပြီးတော့ကားလိုက်မှပြီးမှသူတို့မီးရှို့ပလိုက်တာခင်ဗျာအခုတည်းကြီးအဲ့ဒီမီးရှို့ထားတဲ့ဟာရှိပါသေးတယ်ဒီအနိနာမှာတိတ်ပွေးတဲ့ဖြစ်လို့ကျွန်တော်တို့ရောင်မီးကိုအားထားပြီးတော့လာတာအဲ့ဒါကိုသူတို့အဲ့လိုမျိုးလာပြီးတော့ချင်းချောက်တယ်ဆိုတာတော့ဒါကတော့ကျွန်တော်အမြင်ပြောရရင်အကျန့်ဖက်စာနယ်လို့ပြောချင်တယ်ခင်ဗျာဟုတ်
စနေမှာဖြစ်ခဲ့တဲ့စနေညကဖြစ်ရတဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့မှာတက်မတော်ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းပေးမယ်ဆက်သွယ်လို့မရပါဘူး။ရခိုင်ပြည်နယ်အတွင်းကဆစ်ဖြစ်နေတဲ့မြို့နယ်ဆယ်မြို့နယ်ကစခန်း60ကျော်ကဒုက္ခသည်တသိန်းကျော်ရဲ့လက်ရှိရင်ဆိုင်နေရတဲ့အနေအထားဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတော့ဆစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကအခုလိုပြောပြပါတယ်။
ကျွန်တော်တို့25ရင်းနေ့နေ့လေအထီးကောင်းစုရရှိတဲ့ဈေးကတော့ဈေးအရကတော့တသိန်းနဲ့6,000နဲ့6,000တစ်စီးလေးဖြစ်ပါတယ်။အဲတိုက်ပွေးတွေလည်းဖြည်းဖြည်းဖြည်းသားရှိတယ်။နောက်ပြီးတော့နှစ်ဖက်စစ်ကြောင်းတွေကလည်းပဲမကြခဏစစ်ကြောင်းလှချတာစေရလှချမှုတွေရှိတဲ့နေရာတွေမှာကြတော့သူတွေကတော်တော်လေးကိုစိုးတဖက်ဖြည်းဖြည်းနေကြရပါတယ်။သူတို့ကတာဝန်နေရာကလည်းပဲထပ်ပဲကိုညီမှုအပြည့်စုံများတဲ့အခါမှာသူတို့ကနှိမ့်ဆက်ရမှာငါချာနှိမ့်ချာချားတာတွေရှိတယ်၊ထင်းချာတာတွေရှိတယ်ဒီခါတွေမှာကြတော့ဟိုဒီမကြခဏဆိုလိုပဲတိမတော်ဖက်ကပြန်လဲဖက်စီတာတို့တဖဲလက်နဲ့ကကြက်ကနေပြီးတော့မှခေါ်ယူတော့တာတို့ဒီလိုမျိုးကြားနေရပါလေကျွန်တော်တို့အဲနောက်ပြီးတော့တခါ
ဒီမိုင်းခွေးတာပေါ့နော်မချမချချနေရပါတယ်ဆိုတော့ပြည်သူလူထုရဲ့လုံခြုံမှုကတော့တော်တော်လေးကိုအားနည်းနေတဲ့အခြေအနေမှာရှိနေပါတယ
်စစ်ပွဲကြောင့်အသက်လူပြေးနေရတဲ့အချိန်အခုလိုလုံခြုံမှုမဲ့နေတဲ့အနေအထားတွေပေါ်မှာတော့ရခိုင်ပြည်နယ်တွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံရေးအကာအကွယ်ပေးပါလို့အစိုးရတာဝန်ရှိတဲ့သူတွေကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုနေကြတယ်